ရတအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့မန္တလေးမြို့ကန်တွေကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးသွားခဲ့ပြီးတဲ့နောက်ဒီကနေ့မှပဲ80ကျော်လောက်ကိုပြန်လွတ်ပေးလိုက်ကြောင်းပြန်လွတ်လာသူတွေနဲ့နှီးဆက်သူတွေကလည်းပြောပါတယ်ဖမ်းဆီးခံရပြီးတဲ့နောက်ဒေသခံစစ်တပ်ရင်းတွေမှာထိမ့်သိမ်းခံရတဲ့ကျောင်းသားလူငယ်အများစုအပါအဝင်လူ80ကျော်ကိုဒီကနေ့ပဲခံဝင်ကတိထိုးခိုင်းပြီးပြန်လွတ်ပေးခဲ့တာလို့လည်းလွတ်လာတဲ့လူငယ်တယောက်ကပြောပြပါတယ
်ခမရတိတိကိုခေါ်သွားတယ်အားလုံးပေါင်း89ယောက်လောက်တော့ရှိတယ်ဗျအဲ89ယောက်မှာကျွန်တော်ယောက်ျားလေး35ယောက်ပဲကျန်နေတယ်ကျန်တာဟိုဘက်116မှာဒီမှာလူတို့ဆက်ဆက်တွေပါတယ်ကိုရေးရတယ်အင်းနေပါယူပြီးတော့မှသူတို့စစ်တမ်းရမှာပဲစောင့်ကြည့်ထားတယ်ဟုတ်ပေါ့အခုဒီမနေ့မှာဒီပြည်ကြီးမျိုးနဲ့ရေးထားတာမှာပဲခံဝင်ထိုးပြီးတော့မှပုံပြန်လုပ်လိုက်တယ်ဒီဆန္ဒပြပွဲကိုလိုက်ပါမိပါတယ်ပေါ့နောက်တော့သူကမပြုမှုတော့ပါဆိုတဲ့အကြောင်းကိုသူတို့ခံဝင်မထိုးခိုင်းတယ်ပြန်နေနေအလုပ်ပေးရတော့ကျွန်တော်မကြားမီမတွေ့လည်းမတွေ့မီပဲကျွန်တော်တို့ဒီဘက်ကဒီ119တွေကနေပြီးပုံကားနှစ်ဖီထွက်တယ်အဲ့ဘက်ကအချုပ်ကားနှစ်ဖီထွက်တယ်116ကနှစ်ဖီထွက်တယ်ဘောင်၄ဖီပေါ့အော်တောင်းလာလူငယ်အများစုပေါ့ဒီ30ဘိုင်းဆိုလည်း1500လောက်ပဲပါတယ်အများစုကတော့ဒီ19နှစ်16နှစ်လေးတို့ဒီ20ကျော်ဝင်းကျင်လေးတို့အများလုံ
းဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးအင်္ဂါနေ့ကဖမ်းဆီးခံထားရသူရာဂနန်းလောက်ရှိမယ်ဆိုပြီးရှေ့နေအတိုင်းဝန်းကခံမှန်းထားပြီးအနာပိုင်နေဘက်ကဆက်လက်ထိန်းသိမ်းထားသူတွေရှိနေသလားဆိုတာကိုစုံစမ်းနေကြောင်းလဲမန္တလေးမြို့ရှေ့နေကွန်ရက်ကဒေါ်ချယ်ရီစုကပြောပါတယ
်81ယောက်ကအကုန်လုံးလားဌာနသမားတို့အကုန်လုံး81ယောက်ပဲရှိရလားဒါမှမဟုတ်ဒီတဲ့ပိုးရလူရှိသေးတာဆိုတော့ကျွန်တော်တို့အခုဒီလိုက်နေတော့မယ်ပေါ့နော်ပြောင်းဆုံးပြီးအဲဒီပြောင်းနေရလူရှိသေးတာဆိုတော့ဒီမိသားစုတွေနဲ့ကျွန်တော်တို့လိုက်နေတော့မယ်ပေါ့အဲ့ဒါတော့ကျွန်တော်တို့ဘာမှမကြည့်ရသေးပါဘူးခု
ဆီယနာတိမ့်တဲ့လောက်ရက်ကိုမန္တလေးမြို့မှာကန့်ကွက်ဆန္ဒပြသူတွေကိုအာဏာပိုင်တွေကဖမ်းဆီးခဲ့တာတွေရှိတယ်လို့မိသက်ပိုက်တွေရဲ့ရိုးဘုံတွေတုံးပြီးနှိမ်နှင်းခဲ့တာတွေလည်းရှိခဲ့တာပါကုလသမဂ္ဂနဲ့နိုင်ငံတကာကတော့ငြင်းရဲစွာဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နှင်းမှုတွေမလုပ်ဖို့လည်းတတိပေးထားပါတယ်ရှင်